တာရှင်များရှင်အမေရိကန်ဆိုတော့ရုပ်ရှင်တရုတ်ဆောင်ဂျွန်ဒန်ဗာရဲ့ကမ္ဘာကျော်တစ်ချင်းတစ်ပုတ်ဖြစ်တဲ့ Country Road ထဲမှာ Blue Ridge Mountains လို့ခေါ်တဲ့အပြရန်တောင်တန်းကြီးတွေရှိပြီးရှနရိုးမြစ်ကြီးတွေ့တန်းစစ်စစ်နေတဲ့အနောက်ဗာဂျီးနီးယားပြည်နယ်ကိုကောင်းကင်ဘုံတမျှလှပတဲ့နေရာလို့တင်စားခဲ့ပါတယ်။အဲ့ဒီပြည်နယ်ဟာဧက2သိန်းနီးပါးကျယ်တဲ့ရှနရိုးအမျိုးသားဥယျာဉ်နဲ့105မိုင်ရှိတဲ့တောင်ကျောလမ်းကြောင်းပိုပြီးနာမည်ကြီးရပါတယ်။အဲ့ဒီရှနရိုးအမျိုးသားဥယျာဉ်ဟာအမေရိကန်ပြည်ထောင်စုတစ်ခုလုံးမှာရှိတဲ့အမျိုးသားဥယျာဉ်400ကျော်တဲ့ကတစ်ခုဖြစ်ပါတယ်။တဘာဝကိုချစ်သူတွေမြို့ပြလူနေမှုကနေခဏတစ်ဖြုတ်ထွက်ပြေးခြင်းသူတွေတောတောင်ရိပ်မှာနားခိုပြီးလေကောင်းလေတန့်ရှူလို့အင်အားဖြည့်ဆည်းလို့သူတွေအတွက်တောင်ကျောတစ်လျှောက်ကတောနဲ့အပင်တွေတဘာဝတော်တရိတ်ဆန်တွေကိုထိမ့်သိမ်းထားပြီးကိုယ်စိတ်ပင်ပန်းမှုတွေကိုတဘာဝတရားနဲ့ကုစားပေးတဲ့နေရာဖြစ်ပါတယ်မြို့သားဥယျာဉ်အပါဝင်တတော်ဥယျာဉ်ကြီးတွေဟာလူတွေဖန်တီးလို့မရတဲ့တောတောင်ရှူခြင်းတမူးရှိပြီးတော့ရှားပါတဲ့ကြီးငှက်တဲ့တောတရိတ်ဆန်တပင်းလေးနဲ့တက်တော်တွေပါဝင်တဲ့တဘာဝအမွေအနှစ်ကိုအကောင်းဆုံးထိမ့်သိမ့်ပေးထားနိုင်တဲ့နေရာလေးဖြစ်ပါတယ်။အဲ့လိုထိမ့်သိမ့်နိုင်ခြင်းဟာတဘာဝကေယားစနစ်နဲ့လူသားကဘာကိုထိညှိပေးတဲ့ဖြစ်စဉ်ကိုကာကွယ်ပေးတယ်လို့လူတွေကိုအစားအစာရှားပါမှုနဲ့တဘာဝဘေးရန်နေရာတွေကလည်းကာကွယ်ပေးပါတယ်။ဒါအပြင်တဘာဝတရားတသက်ကလည်းဝင်ငွေရနိုင်ပါသေးတယ်။ရှနဲရိုးမြို့သားဥယျာဉ်ကိုလာရောက်သူတွေဟာလူတစ်ယောက်ကို10ဒေါ်လာဝင်ကြေးပေးကြရပါတယ်။အဲ့လိုမှမဟုတ်ရင်လူ6ယောက်အထိပါတဲ့ကားတစ်စီးကိုတစ်ပတ်စာ3နိုင်နဲ့ဒေါ်လာ30တန်းလက်မှတ်နဲ့ပေးဝင်ပါတယ်။တစ်နှစ်စာအတွင်းအကန့်အသတ်မရှိလာခြင်းသူတွေနဲ့ကမ်ပိန်းအနေနဲ့တောထဲမှာယာယီတဲထိုးပြီးတော့ရက်အနှင်းငယ်နေလို့တောတွင်သားဘဝခဏရလိုသူတွေအတွက်လည်းငွေကြေးသတ်မှတ်ကောက်ခံပါတယ်။ Channelro မြို့သားဥယျာဉ်ရဲ့2018ခုနှစ်အတွက်ဝင်ငွေဟာ American Dollar 66တန်းဖြစ်ပြီးတော့လူပေါင်း1204ယောက်ကိုအလုပ်ပေးထားနိုင်ပါတယ်။အဲ့ဒီဥယျာဉ်ကြီးရှိတဲ့အတွက်ပြူရင်းပြပါခီးသွားတွေလာရောက်လဲပတ်ဈေးဝယ်ထွက်ကြတာကြောင့်ဥယျင်တီရှိရာပတ်ဝန်းကျင်ဒေသတော်ဝိုက်ကမြို့တွေအတွက်တစ်နှစ်ကိုဒေါ်လာ126တန်းဝင်ငွေဖန်တီးပေးနိုင်ပါတယ်။အခုလိုတောနဲ့တောင်ကိုချစ်ခင်စွာထိမ့်သိမ့်ုံနဲ့ဝင်ငွေတွေရလူတွေလည်းအလုပ်ရဒေသတွေလည်းဖွံ့ဖြိုးစီပင်နေတော့မြန်မာနိုင်ငံအလဲပိုင်းမိုးကောင်ရေရှားအရက်မှာ OA 14တခုလိုစိမ့်စိမ့်ဆူဆူထီထီမမာကြီးကြီးရှိနေတဲ့ပုတ်ပါတောင်ကြီးကိုကြီးမြင်နေပါတယ်။မြင့်ပင်4981ပြည်ရှိတဲ့ပုပ္ပားတောင်ကြီးဟာမိရဟောင်းကြီးဖြစ်ပြီးတော့လွန်ခဲ့တဲ့ဆယ်စုနှစ်တွေကတရံလွန်တပ်ပင်တွေခုတ်ခဲ့တဲ့အတွက်တောင်ကရုံဖြစ်ခဲ့ရပါတယ်။အဲ့ဒီတောင်ကရုံကြီးပြန်လည်စိမ့်လန်းလာစေဖို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးသမားတစ်တော်အရာရှိဟောင်းဆရာကြီးဦးအောင်ဦးဆောင်ပြီးတော့နှစ်ပေါင်းများစွာကြက်ကုတ်ကြကဲပြန်စူးစမ်းခဲ့ရတာကြောင့်အခုနောက်ပိုင်းနှစ်တွေကြာမှပြန်ပြီးတော့စိမ့်လန်းလာတာပါ။အခုလိုပြန်စိမ့်လန်းလာတဲ့ဆိုပေမဲ့လည်းပုပ္ပားနယ်မြေရေရှည်တည်တံ့ရေးအတွက်အန္တရာယ်တွေကရှိနေပါသေးတယ်။အဲ့ဒီကတော့လောင်စာထင်းအတွက်တပင်ခုတ်တာတောင်ယာစိုက်ခင်းတွေစိုက်ဖို့တစ်တော်တွေကိုခုတ်ထွင်ရှင်းလင်းတာနဲ့အဲ့ဒီနယ်မြေရဲ့ဂေဟာစနစ်ပျက်စီးသွားစီမဲ့စိတ်ယုံလွယုံတွေဆောက်တာပဲဖြစ်ပါတယ်။အဲ့ဒီအန္တရာယ်တွေမှာနောက်ထပ်ပါနေတာတွေကိုပြောပြတာကတော့မန္တလေးအခြေဆိုင်စိမ့်ရောင်ဆိုတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့ကဦးဆောင်သူကိုမမောင်ဦးပဲဖြစ်ပါတယ
်။ဘလူဟာလေးကတော့သာသနာရေးဆိုင်ရာအဆောက်အဦတွေအဲ့တော့အဲ့ဒီဟာတွေမှာသူ့ကအဆောက်အဦကိုလိုတာတဲ့ပို့ပြီးနေရာပို့တုံးလိုက်တဲ့အခါမှာသူပေါ်လို့အောင်ပေါ့နော်လိုလာရင်းနဲ့တောတောင်ကြီးကလိုလာတဲ့ပုံပြီးဖြည့်သွားတယ်ဒီဟာကိုအသုံးပြုမဲ့အရေးအတွက်ပေါ့နော်သာသနာပြန်ကူးပေးနိုင်တဲ့အတိုင်းအတာကြတော့ရေဇွန်လာပမာဏနည်းတယ်လို့ပြောရမှာပေါ့နော်ဒါဒီနေရာမှမဟုတ်ပါဘူးအခြားနေရာတွေမှာဒါငောင်ငါတော့တွေ့နေရပါတယ်နောက်တစ်ခွက်ကြတော့ကျွန်တော်ဒီပုံပားတောင်ကြီးကပြန်လဲစိမ်းလန်းဆိုပြီးတော့ဆိုတာဒါဆရာကြီးအိုးပေါ့ကအများကြီးဘဝတွေအချိန်ကြီးရင်းပြီးပြန်လဲကြိုးစားကြရတယ်နှစ်ကာလအချိန်ကြီးကြတဲ့ငွေကြီးကုန်တယ်အခုနည်းနည်းလေးပြန်ကောင်းလာတဲ့ကဏ္ဍမှာလက်ထက်ဆိုင်ကျင်းဟိုတချူးမပြောရပါလေလက်ကအရင်ဆိုကလက်ထက်နောက်ပိုင်းမှာရှားရတယ်အဲ့တော့ကျွန်တော်တို့စိုက်လို့ရပြီပဲဖြစ်စီမရပြီပဲဖြစ်စီကျွန်တော်တို့ဒီဟာအဆန်းတက်ခံနိုင်တဲ့နေရာမဟုတ်ဘူးလို့ကျွန်တော်တို့ဆိုခြင်းလေအ
ဲ့လိုပုပ်ပါတောင်ရဲ့ရှိပိသားတံမိုးတွေကိုပျက်စီးသွားအောင်မလုပ်ပဲရှနဲရိုးမျိုးသားဥယျင်လိုပုပ်ပါတောင်ရဲ့တဘာဝအလှနဲ့ကြွားမှုတွေကိုထိမ့်သိမ့်ပြီးဝင်ငွေရှာနိုင်တဲ့တက်တော်ဥယျင်ကြီးအဖြစ်မဖန်တီးနိုင်ဘူးလားလို့မြန်မာနိုင်ငံဘူမိသိပ္ပံအသင်းရဲ့အတွင်းရေးမှူးလည်းဖြစ်ပုပ်ပါတောင်ဂျီယိုပတ်တီထောင်ရေးစီမံခန့်ခွဲမှုကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးတန်းထွန်းကိုမေးကြည့်မိပါတယ်
။ဟုတ်ကဲ့ဦးတန်းတော်ဆုံးမှာပုပ်ပါတောင်ဆိုရင်ဒါမီးတောင်လည်းဖြစ်တယ်။ဘူဝီကျောင်းသားတွေကနှစ်စင်အဲ့မှာဖီစင်နေနောက်ပြီးတော့ research တွေလုပ်ရတယ်။ master ရောပြည့်ရှိရောအခုလည်းပြီးနေတယ်။ဒါဟုတ်အင်္ဂလိပ်လည်းထည့်သေးရပါတော့။ပုပ်ပါတောင်ဘဝဉျင်မှာအရှိခေတ်နှစ်သားမောင်15သန်းတို့တတန်းခွဲလောက်တုန်းကနေခဲ့တဲ့ရှီဟောင်ဆင်းနေဆင်းရိုးတွေကိုတွေ့ပါတယ်အဲ့ဒါတွေအပြင်သူတို့နဲ့တွဲနေတဲ့တက်တော်ကြီးတွေပတ်တဖိုင်ဟုလို့ခေါ်တဲ့အင်ဂျင်ချောက်တွေမိချောင်းတွေသမင်းတွေ lady through a chalk fossil chalk you can go real. And I had paleo geography correct, a day but to you, a day ecology, a day yadi utu along with the Rubjana Potone Mare, Joe Bainsaya, Save Bainsaya, the Roboda Bada, Nanga Chedole, Miopala, yeah, don't the condominsra, the Rub. ဘောဘာတောင်တစ်ခုထဲမှာပါရှိပါတယ်မြန်မာပြည်မှာနောက်တစ်ခုအာခီယိုလော်ဂျီအရာဆိုရင်လေအဲ့ဒေတာမှာရှီဟောင်းရင်းကြီးမှုနဲ့ပတ်သက်တဲ့ပကံမြို့နယ်လေအလုံးတိုင်းနီးကပ်တယ်နော်ထားလက်ထက်ကတန်ချက်ဖို့ဟောင်းတွေတွေ့တယ်ရှင်ကျုံးတွေလည်းရှိတယ်ဒါရဲ့ကျွန်တော်ရှီဟောင်းအမွေနေ့ဒီဖြစ်တယ်သူတို့နေရာမျိုးဆိုတာတခြားနိုင်ငံတွေမှာမရှိပါဘူးအဲ့ဒီအမွေနေ့ဒီဘင်းဒေတာမှာရှိတဲ ောင်တိုးတက်အောင်ဒေသပစ္စည်းတွေလုပ်လို့ရတယ်အရှိဘက်ချမ်းနဲ့ညောဘက်ချမ်းမှာအလုံးမတန်မြောစာကောင်းတဲ့ရွာတွေမှာတစ်နှစ်ပေါက်ပြီးနာ၄-၅မျိုးထွက်တယ်အဲ့ဒါကြီးအားလုံးကကျွန်တော်ဒေသရဲ့ဖွံ့ဖြိုးရေးတွေအဲ့ဒါတွေကိုကျွန်တော်တို့တွေကလူစုအင်အားနဲ့စီရင်ပြီးတော့ဒေသခံတွေရဲ့ဒေသကိုချစ်မြတ်လို့စိတ်စားခြင်းအဲ့လိုဟာတွေကိုပူးပေါင်းมาဖြစ်ပါတယ် UNESCO အသိအမှတ်ပြည့်တဲ့ကြောင့်ကျွန်တော်တို့ကြိုးစားมาဖြစ်တယ်
တော်တာရှင်များရှင်မြန်မာနိုင်ငံမှာလူသားသမိုင်းအရာရောတဘာဝကေဟစနစ်စစ်ဆင်မှုကိုပါလေ့လာနိုင်ပြီးတဘာဝတည်ရန်ဇာတာတွေထွက်တဲ့မြေပြင်တခြားနိုင်ငံတွေမှာမရှိတဲ့အဖိုးတန်တစ်ပင်တွေရှိတဲ့တက်တော်နဲ့ပုပ်ပါတောင်တို့မျိုးဗပောင်းဆောင်ကတန်မှုရှိနေတဲ့တောင်ကြီးတွေအများကြီးရှိပါတယ်ဆင်းရဲတဲ့နိုင်ငံမှို့ဒီတောင်ကြီးတွေကိုဖြိုးဒီတက်တော်တွေကိုခုတ်ပြီးတော့ဝင်ငွေရမယ့်စီမံကိန်းတွေစဉ်းစားကြတာကိုနားလည်နိုင်ပါတယ်ဒါပေမဲ့တောင်တွေကိုဖြိုးတောတွေကိုခုတ်ပြီးမှစီမံကိန်းတွေလုပ်ကြတဲ့အခါစီမံကိန်းတက်တန်းကုန်သွားရင်အဲ့ဒီဒေတာကလူတွေဟာမြေစီဩစာကင်းမဲ့သွားပြီဖြစ်တဲ့ဖုံးဆိုးမြေကြားမှာလက်ဗလာနဲ့ကြံခဲ့နိုင်တဲ့နောက်ဆက်တွဲဆိုးကျိုးရနိုင်ပါတယ်။အဲ့လိုလုံမဲ့အစားအဲ့ဒီတောင်ကြီးတွေအဲ့ဒီတက်တော်ကြီးတွေကိုထိမ့်သိမ်းပြီးတော့အဲ့ဒီတောင်တွေတောတွေကတံမိုးတွေကိုတတတပြစားတတ်မယ်ပြစားနိုင်မယ်ဆိုရင်ဖြင့်ဒီတောင်ကြီးတွေမပြိုသေး၍ဒီတောကြီးတွေမပြောက်ွယ်သေး၍တောင်တွေတောတွေကနေဒေါ်လာဘီလီယံနဲ့ချီတဲ့ငွေကြီးအပါအဝင်အကျိုးအမြတ်မျိုးစုံကမ္ဘာကရနေတယ်လို့မြန်မာနိုင်ငံကလည်းရနိုင်တယ်ဆိုတဲ့အတိရှိကြဖို့ကတော့ပထမခြေလှမ်းဖြစ်ပါလိမ့်ရှင်